မြန်မာနိုင်ငံမှာပြီးခဲ့တဲ့လပိုင်းကစပြီးတော့လျှက်စစ်ဓာတ်အားဖြန့်ဝေမှုပုံမိုနည်းလာတဲ့အတွက်နယ်မြို့တွေမှာပါအခက်ကြုံနေရတဲ့အပြင်မိစက်မောင်းမှု73စီလဲဝယ်မရတာကြောင့်စီးပွားရေးလုပ်ငန်းတွေပါအကြီးအကျယ်ထိခိုက်လာနေတယ်လို့စီးပွားရေးလုပ်ငန်းရှင်တချို့ကပြောပါတယ်။ဘာကြောင့်အခုလောက်အထိမိတွေပြတ်နေပြီး73စီတွေကလည်းဝယ်လို့မရတော့အောင်ခက်ခဲလာတာပါလဲ။ပြည်သူတွေဘာအခက်ခဲနဲ့ရင်ဆိုင်နေရပြီးစီးပွားရေးလုပ်ငန်းတွေအတွက်ဘလို့ဖြည့်ရှင်းတဲ့နယ်ဆိုတာကိုစီးပွားရေးလုပ်ငန်းရှင်တချို့ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကပြောပြမှာပ
ါဟုတ်ကဲ့အခုမေးပို့ပြက်လာတာကိုအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်သူက
ဖေဖော်ဝါရီလကမတ်လ10ရက်နေ့စပြီးတော့မီဒီယာခက်ဆိတ်ဆိတ်လေးပြက်လာတယ်လို့နေရီဆိုရင်တော့ပိုဆိုးတာပေါ့ရန်ကုန်မှာတော့ဖေဖော်ဝါရီလကမတ်လ10ရက်နေ့စပြီးတော့အချိန်နဲ့မီးပေးဖို့ဆိုပြီးတော့တရားဝင်ထုတ်ပြန်ပြီးမီးအောင်တအားမှုရှော့ချပစ်လိုက်တယ်။အဲ့ချိန်ကနေစပြီး၄နိုင်ရနေပြီးတော့အခုဆိုရင်ကျွန်တော်မှာ၈နိုင်ပြောတာတရားဝင်သတ်မှတ်တဲ့ဟာ။တရားမှုဖြစ်တဲ့ဟာတော့အများကြီးဖြစ်လာတယ်။အခုဆိုရင်နေဒီမှာဆိုရင်တရက်ကို၄နိုင်လောက်ပဲပြီးတော့တဲ့သဘောဖြစ်နေတယ်။အဲ့ဒါတရားဝင်ပြီးတဲ့ဟာကိုကြားထဲမှာလည်းအလင်းတင်တက်တယ်လို့ပြက်နေတယ
်။အခုလိုတရားမဝင်မီးပြက်တာများလာပြီးအခုနောက်ဆုံးပိုဆိုးလာတာဘာကြောင့်ဖြစ်နိုင်တာကိုလည်းနောက်အမည်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်တူက
ဒီအပိုင်းမှာတော့မီးပြတ်တောက်တာပို့ပြီးတော့ဆူဆူရဖြစ်လာပါတယ်ပထမဆုံးတစ်ခုကတော့အရင်တည်းကဟိုမြန်မာနိုင်ငံတနိုင်ငံလုံးရဲ့သုံးဆမှုအားရင်90ခန့်လုံးလောက်ကိုပဲထုတ်ပေးနိုင်တာလေအဲ့တော့စုစုပေါင်းဆက်တက်ဆက်အင်အားက4800ကျော်မဂါဝတ်လောက်ရှိတယ်လို့ဆိုပေမဲ့တကယ်ထုတ်ပေးနေတာ4000ပတ်ဝန်းကျင်လောက်ထုတ်ပေးနေတာအဲ့ဒီကာလအတွင်းမှာ V power LNG gas နဲ့ထုတ်တဲ့စက်ရုံတစ်ရုံပေါ့နော်တာဂီတာမာရဲ့ဒီလိုဝါစီမံကိန်းရဲ့နှစ်ခုပေါင်းလေးဆက်မဂါဝတ်က950လောက်ထုတ်တာအဲ့ဒီအရာတွေကရပ်သွားတယ်နောက်ပြီးတော့အခု Lopita ကနေပို့နေတဲ့တာဝါတိုင်းနေရှားတဲ့မှာแคชโฟคาร์ดလို့ပြောတယ်အဲ့ခါကျတော့အဲ့ဒါလည်း150လောက်ဒီ National Grid ထဲဝင်မလာဘူးအဲ့တော့ 1000 လောက်အဲ့ထက်မှပြတ်သွားတော့ပထမ4000လောက်ကနေ3000မဂါဝတ်လောက်ပဲထုတ်နိုင်တော့တယ်လို့သိရတယ်အဲ့ခါကျတော့စုစုပေါင်းသုံးနေတဲ့ဝင်အားထက်ရင်ထဲကလည်းတဝက်လောက်ပဲပေးနေနိုင်တာအဲ့ထက်မှ25ရက်ကနေလောက်ကထပ်ပြီးတော့ပြတ်သွားတဲ့အခါကျတော့အခုလိုမျိုးအချိန်ပိုင်းဖြတ်ပြီးတော့ပေးရတာမျိုးတွေဖြစ်တာ
ဘာကြောင့်အဓိကခုလောက်ထိဖြစ်လာနိုင်တာကိုလည်းအရင်စီးပွားရေးလုပ်ငန်းရှင်က
အဓိကတော့နိုင်ငံခြားငွေ shortage ဖြစ်တာပေါ့အားနေသွားတယ်ပေါ့ဒီကျွန်တော်တို့အစိုးရပြီးနေတဲ့မီဒီယာမလုံလောက်ဘူးနောက်ပြီးတော့အခုနောက်ဆုံးကျွန်တော် international LNG နဲ့ပြီးတဲ့ people ကတင်မောကြီးကထွက်သွားတယ်ပေါ့နောက်ပြီးတော့အခုမိုးရင်းကလည်းကုန်သွားပြီဆိုတော့ပုံစံတိုင်းနေရာဒီမှာဖြစ်လေဖြစ်တာချီချီတုံးတာအတိုင်းပဲမီတအားကိုလုံးဝမပြီးနိုင်တော့တဲ့အခြေအနေကဈေးထဲမှာလည်းအဓိကဒေါ်လာ shortage နိုင်ငံခြားတုံးငွေပေါ့လိုအပ်ချက်ကြီးတဲ့အချိန်မှာမဖြည့်ဆည်းပေးနိုင်တဲ့အတွက်ကြောင့်မလို့အပြင်မှာဒီမိဆက်တွေလည်းဝတ်ပစ္စည်းသုံးစီစရိတ်တွေတက်လာတဲ့အဲ့ဒီဟာတွေအားလုံးပေါင်းစုံလိုက်တဲ့အချိန်မှာမိရဲ့ပြဿနာအကြီးကြီးဖြစ်နေတာပေါ့
အဲ့ဒီတော့ဒီမိပြက်စီဝဲရခက်တာရဲ့သက်ရောက်မှုကိုမေးရမှာဒီနောက်စီးပွားရေးလုပ်ငန်းရှင်က
လူနေအိမ်တွေအတွက်လည်းဆိုတာပဲလူနေအိမ်တွေအတွက်မှလည်းမိရနေလာတဲ့အချိန်ကပြက်တဲ့အချိန်များနေတာပေါ့ကိုယ်ပိုင်မီးစက်တွေဝယ်ပြီးသုံးကြတဲ့သူတွေရှိတယ်။နောက်ပြီးအင်ဗတ်တာတွေသုံးတဲ့သူတွေရှိတယ်။အင်ဗတ်တာတွေတော့မှဘက်ထရီအပြတ်တဲ့ဖို့အချိန်မလောက်ဘူးပေါ့နော်။နောက်ကစက်ယုံတွေနောက်ဆေးယုံတွေပေါ့။ကျွန်တော်တို့ဒီမှာဆိုလဲဒီဇက်တန်တညာညာနဲ့ပေါ့မီးပြတ်တဲ့ချိန်များနဲ့ဆိုတော့မီးဇက်တွေနဲ့တို့ပြီးတော့အလုပ်လုပ်ကြရတယ်ပေါ့အဲ့ခါကျတော့လဲပုံမှန်လက်စစ်ခါပေးရတာထက်ဒီဇယ်ကိုပေးရတဲ့ဟာပုံများတာပေါ့အဲ့တော့တဖြည်းဖြည်းနဲ့73ဒီဇယ်စီတွေလည်းတဖြည်းဖြည်းပြတ်လာတယ်လို့ပြောတယ်ဒီဒီဇယ်ဝယ်ရတာလဲခက်လာတယ်အဲ့တော့ဂျင်နရေတာတွေလည်းလဲဖို့လဲခက်လာတယ်အဲ့တော့ဈေးလည်းပိုကြီးလာတယ်တချို့စေယုံတွေဆိုရက်နာထားတယ်ဒီသူတွေကတော့အခုလိုလက်ရှိနိုင်ငံရေးအခြေအနေစီးပွားရေးအခြေအနေတွေအကြက်တဲတွေထဲမှာများစွာသောဒုက္ခတွေနေအခုလက်ဆက်မီပြန်လို့ဒုက္ခတစ်ခုထပ်တော့တာပေါ့ဗျာပူတယ်ပိုက်တယ်ကုန်စည်တုံးတွေပူတက်လာတယ်ဒီဒုက္ခတွေအခုအချိန်ကြီးတော့ခံနေရတော့ပေါ့ဗျာ
ဒီသက်ရောက်မှုအကျိုးဆက်အပေါ်မှာအရင်စီးပွားရေးလုပ်ငန်းရှင်ကလည်
းဒီတူပေါ်မှာသမီးချက်တာတို့ကြီးတို့ဆင်းရဲမှုမှာဒီမရှိဘာမှလုပ်တုံးမရပြန်ကိုပါကြတော့လေဒီတမှုမိဇက်ပြဿနာကလည်းမိဇက်ကိုထဲဖို့စီ73စီကလည်းအခုကပြတ်တလို့ဖြစ်သွားပြီကိုအိမ်မှာတုံးမဲ့မိဇက်အတွက်ကိုတုံးဖို့ဒီဇယ်လိုက်ရှာဖို့ဆိုင်မှာဝယ်လို့မရတော့ဘူးရောင်းတော့အရင်ကတော့တောင်းတယ်ဆိုတော့ကျွန်တော်တို့ဆိုင်ကြီးတွေဆိုင်ပုတ်တွေမှာတော့ဈေးပဲဈေးပဲကားနေတော့ထည့်လို့ရပါတယ်ဒါပေမဲ့အပြင်မှာနေရီမှာရန်ကုန်မြို့ပြင်ထွက်လိုက်အဲဒီဆိုင်ကြီးရဲ့ကတ်ဈေးရဲ့ plus 600နဲ့တထောင်ကျားမှာတလီတာကိုဖြတ်ပေါင်းရောင်းနေပေါ့ကြတော့လူတွေအိတ်ထောင်မခံနိုင်ကြတော့ဖြစ်နေတယ်အပြင်လူပြောသူကဒီဖုန်းမှာ charging တက်မှုတော့မရတော့ဘူး။အောက်ဒီနေတာဖြစ်လိုက်။ဒါတော့မှခုမှຫນွေရာသီစာလုံးရေးစာပဲရှိသေးတယ်။ဆိုတော့နောက်ပိုင်းကျရင်တော့ကျွန်တော်တို့ ဆူတောင်းရုံမှာတပါဘာဆက်လို့မှာတော့မသိဘူးမတော်တာချော်ရဲချော်ဘယ်လီနဲ့ဖြစ်စီမလဲတော့တရှိစတေမခံခွဲလူတွေရဲ့ပေါ်ဝဲမှုကြည့်တော့မယ်
အဲ့ဒီတော့ဒီပြဿနာတွေကိုဘယ်လိုဖြေရှင်းသင့်ပါလဲလို့မေးရမှာဒီနောက်စီးပွားရေးလုပ်ငန်းရှင်က
ဒီအမျိုးသားလေးစက်ကအရရှိစီမံကိန်း2015 2030ပေါ့လေ National Electrification Plan ဆိုပြီးတော့ဆောင်ရွက်နေခဲ့တာအရှိအဟုန်ရလာကစားပေါ့နော်2019ဒီဇင်ဘာမှာဆိုရင်ဒီတနင်္ဂနွေလုံးလက်စက်တအားသုံးဆွဲမှုရဲ့90%ကတော့ရပြီဆိုပြီးတော့ကြေညာခဲ့တယ်လေအဲ့တော့2023ခုနှစ်ဒီနေ့ဒီချိန်လာဆိုခုနကတွက်ခဲ့တယ်လို့ပေါ့65,500လောက်ရပြီလို့ဖြစ်ခဲ့မယ်အခုတကယ်တမ်းရှိနေတာ35,000လောက်ပဲရနိုင်တဲ့အခြေအနေမျိုးဖြစ်တာပေါ့အခုလိုအခြေအနေမှာတော့နိုင်ငံရေးအခြေအနေစီးပွားရေးအခြေအနေကရှုရှုခန့်နေသေးတဲ့အခါကြတော့လေပညာရေးအခြေအနေတွေနောက်တခြားတော့လူမှုရေးအခြေအနေတွေအများကြီးရိုက်ခတ်မှုတွေရှိတယ်ဒီရက်စက်ကိစ္စလည်းဒီတိုင်းပါပဲအဲ့တော့ဒီမြန်မာနိုင်ငံရဲ့ဒီမြို့သားလက်စစ်တအားရရှိစီမံကိန်း15စီမံကိန်းရေးဆွဲခဲ့ပေါ့နော်အဲ့ဒီဟာကိုသတိကျပြန်ပြီးတော့အကောင်းဆုံးဖြစ်အောင်အလုပ်သွားဖို့လိုပါတယ်သို့တော်လည်းနိုင်ငံရေးအခြေအနေနောက်စီးပွားရေးအခြေအနေတွေကိုအများကြီးမှတ်ရပါဘော
ဒီလက်စစ်တအားစီမံကိန်းထဲမှာနျူကလ িয়ার စွမ်းအင်မပါဘဲလောင်စာဆီစွမ်းအင်ဖြင့်ပုံမှန်ရေအားလျှက်စစ်နဲ့ခင်မီနေအောင်ကြီးလေအားသုံးလျှက်စစ်ထုတ်လုပ်မှုတွေပါတယ်လို့ကြန့်ကျင်သူတွေကဆိုပါတယ်ခင်ဗျာ